ဒီနေ့အတွက်ထုတ်ပြန်တဲ့ကုလသမဂ္ဂတွင်မှုချုပ်ရဲ့မြန်မာနိုင်ငံနဲ့ပတ်သက်တဲ့အစီရင်ခံစာဟာနိုဝင်ဘာလရွေးကောက်ပွဲကျင်းပမယ့်အချိန်နဲ့နှီးကန်နေပါတယ်။ဒါကြောင့်ရွေးကောက်ပွဲကိုလူအများယုံကြည်လက်ခံနိုင်ဖို့ဆိုတာတောင်ဆန်းစုကြည်နဲ့တကွနိုင်ငံရေးအကျဉ်းသားအားလုံးလွှတ်ပေးရေးနဲ့အဓိကသက်ဆိုင်နေတယ်လို့ကုလသမဂ္ဂတွင်မှုချုပ်ဘန်ကီမွန်းကထောက်ပြထားပါတယ်။န စ်ဆိုရကိုဝေဖန်ထားပါတယ်။အခုလိုကုလသမဂ္ဂအတွင်းမှုချုပ်ရဲ့ပြောဆိုချက်အစီရင်ခံစာပါအကြောင်းအရာတွေကိုကြိုဆိုပေမဲ့ထိရောက်တဲ့အရေးယူမှုမျိုးပါတပြိုင်တည်းရှိတင်တယ်လို့ထိုင်းခြေဆိုင်နိုင်ငံရေးကျင်းသားများကူညီစောက်ရှောက်ရေးအသင်းမြန်မာနိုင်ငံရဲ့တွဲဘက်အတွင်းမှုဥပိုလ်ကြီးကပြောပါတယ်။
ဒီကုလသမဂ္ဂထူရီဒေမိုကျရဲ့အခြေရင်ကဏ္ဍမှာတော်ဆန်းစစ်ကြီးရဲ့နိုင်ငံရေးကိစ္စတွေလွတ်မြောက်ဖို့အတွက်အလေးပေးပြီးဖော်ပြထားတာကိုတော့ကျွန်တော်တို့ကြိုဆိုပါတယ်ဆောင်ရွက်ထောက်ခံပါတယ်ဆောင်ရွက်ဒီကျွန်တော်တို့အနေနဲ့မြစ်တရက်ဆင်နေတာကပန်ကင်မိုးအနေနဲ့ဒီစကားကြောင့်တွေကိုစိတ်ကြက်တယ်ပြောနေရုံလုံးနဲ့တည်းမလုံးတော့ဘူးပေါ့ဒီရက်တစ်ဆင့်တိုးပြီးတော့ဒီသူ့ရဲ့လုံပိုင်ခွင့်တွေလုံနိုင်တဲ့အခြေအနေတွေကနေပြီးတော့ဒီလူတွေလွတ်မြောက်ဖို့အတွက်ဆောင်မြန်မာနိုင်ငံမှာတကယ်အထူးသဘောဆောင်တဲ့တိုးတက်မှုတွေပေါင်းရဖို့အတွက်ဒီချက်ကိုအားလုံးကိုယ်ပိုင်လုပ်ဆောင်ချင်ပါတယ်
ကုလသမဂ္ဂအတွင်းမှုချုပ်ရဲ့အစီရင်ခံစာဟာ2009ဩဂုတ်လကနေ2010ဩဂုတ်လအတွင်းမြန်မာနိုင်ငံကလူခွင့်ရေးခြေညွှန်းကိုစုံစမ်းလေ့လာပြီးရေးသားထားပါတယ်။သူ့ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်အပြောင်းအလဲဖြစ်တာကိုဖော်ပြထားပြီးလက်ရှိအတွင်းမှုချုပ်ရုံးရဲ့အကြီးအကဲဖြစ်ဆောင်ရွက်နေတဲ့မစ္စတာနမ်ဘီယာကိုတာဝန်ပေးအပ်ထားတယ်လို့ဆိုပါတယ်။မြန်မာဆိုရကသူ့ရဲ့အထူးကိုယ်စားလှယ်မစ္စတာနမ်ဘီယာကိုမဖိတ်ခေါ်တဲ့အတွက်လဲအတော်လေးစိတ်ပြတ်မိတယ်လို့မစ္စတာဘန်ကီမွန်းကရေးထားပါတယ်။နိုင်ငံတကာတန်မန်အတိုင်းဝိုင်းမှာတော့ရွေးကောက်ပွဲပြီးမှသာစစ်ဆိုးရကမစ္စတာနမ်ဘီယာကိုဖိတ်ခေါ်ထားတယ်လို့သတင်းတွေထွက်ပေါ်နေပါတယ်။ဒါဟာကုလသမဂ္ဂရဲ့အခမ်းကဏ္ဍကိုစစ်ဆိုးရဘက်ကအရေးတည်မှုမရှိဘူးဆိုတာပြသလိုက်တာဖြစ်တယ်လို့အများကပြောဆိုကြပါတယ်။ကုလသမဂ္ဂအတွင်းမှုချုပ်ရဲ့အစီရင်ခံစာမှာတော့ဒေါအောင်ဆန်းစုကြည်အမှုကိစ္စရွေးကောက်ပွဲနဲ့ပတ်သက်လို့နိုင်ငံရေးပါတီတွေရဲ့အခြေအနေနဲ့ရွေးကောက်ပွဲဥပဒေကုလသမဂ္ဂနဲ့ပူးပေါင်းဆောင်ရွက်နေတဲ့လူမှုစီးပွားရေးအခြေအနေတွေနဲ့အတွင်းမှုချုပ်ရုံးရဲ့မြမအကြီးဓာတ်ရိုက်ကင်တွယ်ဆောင်ရွက်နေတဲ့အခြေအနေတွေကိုရေးသားဖော်ပြထားပါရှင်။